မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နေအကြေချုပ်ကနေပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်ပိုင်းအရင်တုန်းကအကြောင်းမျိုးမျိုးကြောင့်ပါတီလုပ်ငန်းတွေမဆောင်ရွက်နိုင်ပဲရပ်တန့်နေခဲ့တဲ့မန္တလေးတိုင်းအတွင်းက NLD မြို့နယ်ရုံးတွေမှာလှုပ်ရှားမှုတွေကိုစတင်နိုင်ဖို့အတွက်ပြန်ပြီးတော့ဆက်သွယ်လာခဲ့ကြတယ်စိတ်ဓာတ်တွေပြန်လည်တက်ကြွလာခဲ့ကြတယ်လို့မန္တလေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့မသိင်ကြီးထိုက်ကပြောပြပေးပါရှင်
ဟုတ်ကဲ့ပါရှင်အခုဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်မှာပါတီလုပ်ငန်းတွေပြန်လည်ဆောင်ရွက်လို့ရတဲ့ဆိုပြီးမန္တလေးတိုင်းအတွင်းကမြို့နယ်တချို့ကမန္တလေးတိုင်း NLD ရုံးကိုပြန်လည်ဆက်သွယ်လာကြတယ်လို့မန္တလေးတိုင်း NLD ပြန်ကြားရေးတာဝန်ခံဦးမျိုးနိုင်ကပြောပါတယ
်မန္တလေးတိုင်းမှာမြို့နယ်30ရှိတယ်ဗျာအဲ့မြို့နယ်30မှာတကယ်တမ်းအလုံးလုံးပြီးနိုင်တဲ့မြို့နယ်က20ဝန်းကျင်လောက်ပဲရှိတယ်ကျန်တဲ့မြို့နယ်တွေကအခုဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့အခါမှာသူတို့လည်းအားရှိလာတယ်နောက်သူတို့လည်းအလုပ်ပြန်လုပ်ချင်လာတယ်အဲ့ပုံမှာကျွန်တော်တို့ကိုပြန်လဲဆက်သွယ်လာတယ်ရှိတယ်ဥမာအလဲဝေးမျိုးနယ်လိုမျိုးနောက်ပြီးတော့60မျိုးနယ်လိုပေါ့နော်ကျွန်တော်တို့လုံးဝဆက်သွယ်ပြတ်နေတာနှစ်ချီသွားပြီအဲ့ရနေပြီးတော့လူငယ်တွေကလည်းတော်တော်များများကျွန်တော်တို့ဖုန်းနေနဲ့ဆက်သွယ်လာတယ
်မန္တလေးတိုင်း NLD ကတော့အခုလိုမျိုးနယ်ရုံးခဲတွေကပြန်ပြီးဆက်သွယ်လာတဲ့အတွက်ပါတီလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောပါတယ်
ဒီဒေါ်ဆန်းကြီးလွတ်ပြီးနောက်ပိုင်းကျွန်တော်မျိုးနေတွေကိုပြန်ပြီးတော့နူးထလာအောင်ပြန်ပြီးတော့သက်သွေးလမ်းကြောင်းတွေပွင့်လာနိုင်အောင်ဒေါ်ဆန်းစုကြည်ပေါ်ဆောင်မဲ့အမျိုးသားပြန်လည်ရင်ကြားစီရေးကိစ္စတွေမှာကျွန်တော်လူထဲတိစိတ်ဝင်သွားနိုင်အောင်ကျွန်တော်တို့အဖွဲ့ဝင်တွေရတဲ့စင်ကျွန်တော်စီစဉ်နိုင်အောင်ဆောင်ရွက်ဖို့ကျွန်တော်တို့စီစဉ်နေပါတယ
်ဒီကနေ့ပဲဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့နောက်ပိုင်းသူမအန်ဒီယေကင်းရှင်ဖို့နဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူအားလုံးဘေးအန္တရာယ်ကင်းရှင်ရေးအတွက်မန္တလေးမြို့ကမဟာဝိသုဒ္ဓါကျောင်းတိုင်မှာတက်တော်ရှိဝါစုဆရာတော်ကြီးထံမှာအလှူတန်းပြုလို့ဆူတောင်းခဲ့ကြတယ်လို့လည်းဦးမျိုးနိုင်ကပြောပြပါဗါ
ဒေါ်ဆန်းစုကြည်ဆက်လက်ဆောင်ရွက်မယ်ဒီမိုကရေစီရေးနဲ့မျိုးသားပြန်လည်ရင်ကြားစီရေးနောက်ဒုတိယပင်လယ်ညီလာခံကိစ္စပြန်ပါနောက်အေဂျန်ဆုံးမှုဆိုတာဆောင်ရွက်နိုင်မှုအတွေ့နဲ့နောက်ပြီးတော့ကျွန်တော်တို့ဒီလွတ်မြောက်ခြင်းအိမ်မြတ်ကိုအနည်းကင်းအောင်ပေါ့နော်အေးချမ်းချမ်းနဲ့အနည်းဒေါ်ဆန်းစုကြည်တန်နေရောကျွန်တော်တို့လှုပ်ကြမယ်ဒီမိုကရေစီဖက်တော်သားတွေအားလုံးအေးချမ်းစွာဆောင်ရွက်နိုင်မှုအတွက်ရည်ရွယ်ပြီးပြောတဲ့အတွက်ကျွန်တော်ဆရာတော်ရလည်းရအောင်ထည့်မိတ်ပြီးတော့ဟောပါတီးကြတဝင်လွာကတော့ဒေါ်ဆန်းစုကြည်ထံကိုဒီမျိုးနယ်များပြေးပို့တာတွေကိုပြေးပို့နိုင်ခြင်းမရှိဘဲနဲ့ကျွန်တော်တိုင်းရံအားလုံးစုစည်းပြီးလိုအပ်တဲ့အချက်တွေကိုကျွန်တော်ပြေးပို့စီစဉ်ထားပါတယ်ဗျ
ဒီစုတောင်းပွဲမှာတော့တန်ခါအပားတရားကိုအာယုံစွန်ဆက်ကပ်ပါတယ်မန္တလေးတိုင်းအတွင်းက NLD ပါတီစီယုံရင်မှုတွေစုံစုံညီညီတက်ရောက်ခဲ့ကြပြီးတော့ဒေါ်ဆန်းစုကြည်လွတ်မြောက်မှုအတွက်မြို့နယ်အသီးသီးလူပုတ်ကိုအသီးသီးကပေးပို့တဲ့ဝမ်းမြောက်ကြောင်တဝန်လာတွေကိုစုပြီးအထိတ်အမှတ်ပွဲလေးလည်းလုပ်ခဲ့ပါတယ် NLD မြို့နယ်ရုံခွဲတွေကိုနှစ်ပေါင်းများစွာပိတ်ထားခံခဲ့ရတာရောပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်နေအခြေချုပ်ကြက်ခံနေရတာတွေရောကြောင့်နိုင်ငံတော်က NLD ပါတီရုံခွဲတွေပါတီလုပ်ငန်းတွေမလုပ်ဆောင်နိုင်ခဲ့ရတာကနေအခုဒေါ်ဆန်းစုကြည်လွတ်မြောက်လာချိန်မှာပါတီလုပ်ငန်းတွေပြန်ပြီးလှုပ်ဆောင်ဖို့မန္တလေးတိုင်းအတွင်းကမြို့နယ်ရုံးတွေပြန်လည်စုစည်းမိလာတာဖြစ်ပါတယ်ရှင်